မြမမပဲကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံကသူ့ရဲ့နိုင်ငံမှာမိုးရင်းကာလတုန်းကပဲဆိုင်ခင်းတွေပျက်စီးခဲ့တဲ့အတွက်ပြည်ပကမပဲတွေတိုးချဲ့ဝယ်ယူမယ်လို့ကြေညာလိုက်တာကိုမြန်မာနိုင်ငံကပဲကုန်တွေကကြိုဆိုလိုက်ပါတယ်ဒီနှစ်အတွက်မပဲတန်ချိန်၄သိန်းဝယ်ယူဖို့ရှိသလိုနောက်လာမယ့်နှစ်တွေမှာလည်းဒီပမာဏအတိုင်းဝယ်ယူနိုင်မှုအိန္ဒိယနဲ့မြန်မာဆွေးနွေးသွားမယ်လို့ပြောပါတယ်အကြောင်းပြေဆုံးကိုတော့ကိုသောထက်ပြောပြပေးပါရှင်
အခုနှစ်တည်းပြည်ပကနေမပဲတန်ရင်သသိန်းဝယ်ဝယ်မယ်လို့အိန္ဒိယအစိုးရကဆုံးဖြတ်ခဲ့ပြီးမြေပြီးခဲ့တဲ့မိုးတွင်မှာကောက်ပဲပြီးနိုင်ပြီးပြည့်စည်ခဲ့ရာကြောင်းနောက်ထပ်တန်ရင်သသိန်းဝယ်ထပ်ပြီးဝယ်ယူမှာဖြစ်ကြောင်းဒီဇင်ဘာလ19ရက်နေ့ကပဲကြေညာခဲ့ရပါဒေသစင်းနိုင်ငံတွေမှာမြန်မာကမပဲကိုအများဆုံးစိုက်ပျိုးတင်ပို့နေတာဖြစ်လို့ဒီကြေညာချက်ဟာမြန်မာနိုင်ငံအပေါ်အဓိကတက်ရောက်မှုရှိကြောင်းအိန္ဒိယနိုင်ငံညူးဒေလီမြို့မြန်မာတန်ရုံးစီးပွားရေးတာမှုဦးနေအေးလွင်က VOA ကိုအခုလိုပြောပါတယ်
အခုဒီနေ့တိုးပေးလိုက်တဲ့ဟာကတော့ဒီမပဲနှသိန်းခွဲဆိုတာကဒီ2019ဟိုပေါ့2020ကဏ္ဍနှစ်အတွင်းမှာသူကဖြတ်ပြီးတိုးပြီးဝင်နေဟိုပေါ့အမှောက်ပေါ့အဓိကတော့အိန္ဒိယမှာတော့ဒီအစိုးရကသူတို့ကဒီဖိုတာကိုသူတို့သတ်မှတ်တယ်ဆိုတာလေသူတို့ရဲ့ခုနပေါ့ဒီစပိုင်ရဲ့နာမည်ပေါ့အဓိကတော့သူတို့ဈေးနှုန်းပေါ့တဲရတော့သူတို့ရဲ့အဓိကစားသုံးကုန်တွေဖြစ်တဲ့အတွက်ဈေးနှုန်းကိုသူတို့ကထိန်းချင်တယ်သူတို့ပြည်ထဲမှာလည်းဒီမားကိုလည်းသူကမတိခိုက်အောင်ထိန်းနေတာဖြစ်တယ်လေသူကဒီဖိုတာစနစ်ကိုသူကရှင်းသုံးနေတာဖြစ်တာပေါ့ဒီနေ့ကတော့တဲကအဖက်တော်လေးစားနေနေထားရှိတယ်မပဲပေါ့နော်သူတို့ကုမ္ပဏီတွေကတော့ခံမှန်းထားတာကတော့သူတို့ကပေါ့20ရာခိုင်နှုန်းလောက်သူပြတ်တယ်လို့သူဆန်းနေကုမ္ပဏီကတော့
အရင်ကအိန္ဒိယကိုမြန်မာဘက်ကပဲမျိုးစုံအကန့်အသတ်မရှိတင်ပို့ခဲ့ပေမဲ့အိန္ဒိယကသူ့ပြည်တွင်စားသုံးမှုလုံလောက်တဲ့ပဲပမာဏကိုထုတ်လုပ်နိုင်ပြီလို့ဆိုပြီးပြည်ပနိုင်ငံတွေကလည်းခွဲခြားတဲ့ဝယ်ယူဖို့2019စက်တင်ဘာလမှာဆုံးဖြတ်လိုက်တာပါမြန်မာကတော့မပဲပြည်ပရောင်းချရေးမှာအိန္ဒိယကိုအဓိကမှီခိုနေရတာဖြစ်ပါတယ်အခုလာမယ့်2020 2021မှာလည်းမပဲအပြင်ပဲစင်းကုန်ခွဲတန်းတန်ချေ၄သိန်းစီထက်ရောက်ဖို့အိန္ဒိယအစိုးရနဲ့ညှိနှိုင်းမှုစီစဉ်နေရလို့မြန်မာနိုင်ငံပဲကုန်တွေများအပင်ဥက္ကဋ္ဌဦးထွန်းဝင်က VOA ကိုပြောပါတယ်
။ဟိုကတော့အဲ့ဒီကိုတာတွေပဲဆက်ဆုပ်ကြည့်ကြတာလေ။ဒီထက်ရောက်သူတို့လိုအပ်တဲ့ situation ကတိုးပြလိုက်ပေါ့နော်။ဒီကတော့ဟောစူဝဂူဒမကောတော့အိန္ဒိယစူဝဂူကိုဟိုဒါနဲ့ပတ်သက်ပြီးဒါနဲ့2020 21ဆန္ဒနဲ့တော့ကိုလည်းဒီကိုတာကို၄သိန်းမပဲရောပဲစင်းပဲစင်းကုန်၄သိန်းစီကိုယ်တော်စပြဖို့ဆိုပြီးတော့စာနဲ့တဲ့ပဋ္ဌာန်းရထားဖို့ဟိုကကိုရကအစည်းအဝေးမှာတော့ဒီနိုင်ထားပြီးပါလေ။နောက်အလိုလိုတော့ရှိပါလား
။ပြည်တွင်းမှာမပဲနဲ့ကြံနေနေပြီနဲ့အခုအိန္ဒိယကဝယ်ယူခြင်းနဲ့တန်ရင်2သိန်းခွဲအတွက်ကတော့အသက်ပုံမဲ့မပဲနဲ့အလင်းမီတိုင်းလိုဈေးကောင်းလေးရလိမ့်မယ်လို့ပဲကုန်တွေကခံမှန်းနေကြတာပါ။တချင်ကအရာဝတီတိုင်းရဲ့ဘကိုးတိုင်းမှာမပဲအများဆုံးစိုက်ခဲ့ပြီးနဲ့အိန္ဒိယဘက်ကအဝယ်မလိုက်တာကြောင့်အခုနောက်ပိုင်းမှာတရုတ်ဈေးကွက်ကိုတင်နိုင်တဲ့ပဲတိဈေးကိုပြောင်းလဲစိုက်ပျိုးလာကြရဲ့လို့ဇဂုံတိုင်းခရမ်းသုံးမမြို့နယ်မီးပွားပဲကုန်စီတိုင်းကဦးထွန်းသွင်းကပြောပါတယ်။အ
ိန္ဒိယဘော်မီဘိုးဘိုးတော့များတယ်မပဲကတော့ကျွန်တော်တို့ပဲတိဈေးကြတော့ဆိုတော့ဒီလိုကိုသွားနေပြောရတာပဲလေ။ဒီကောင်ကကျွန်တော် EU ဂျပန်ကိုရီးယားသောက်ကတော့ပို့နေတာလေပဲတိဈေးကတော့ဘူဒီယိုနာကအဝယ်များတော့ဒီဘက်ကိုပြန်ပြီးလည်းလာရပါတယ်။မပေးရတော့အိန္ဒိယတက်လာလို့။အဲတော့ပေးလို့တော့တော့မပေးဆိုင်ကြ။ဒီမှာမပေးဆိုင်ကြအောင်မြင်တယ်လည်းမင်းရဲ့ဒီဘက်ရရှိမှာနေပါရဲ့။ဒီနေရာဝယ်လို့မဝယ်လို့ဘူဒီယိုဘက်ကလည်းပြောသွားတော့ကောင်းပါလိမ့်မယ်။ဘူဒီယိုကျွမ်းနေတာပြေတော့ကောင်း။မပေးရဒီနောက်ဘက်တော့မပေးဆိုင်ကြတော့ဒီကောင်းပါပေါ့
။အိန္ဒိယကုတန်းရောင်းဝယ်ရေးနဲ့စက်မှုဝန်ကြီးဌာနကတော့ထပ်တိုးမပေးတဲ့နေ2သိန်းခွဲအတွက်ဒီဇင်ဘာလ31ရက်နောက်ဆုံးထားလျှောက်ထားကြဖို့သူ့နိုင်ငံကကုန်တွေကိုတိုက်တွန်းထားပါတယ်။မြန်မာတဲကုန်တွေကတော့အိန္ဒိယနဲ့တရုတ်အပြင်တခြားအလားအလာရှိတဲ့ဈေးကွက်တွေကိုရှာဖို့ကြိုးစားနေပါတယ်။မြန်မာကတဲမျိုးမျိုးတင်ပို့တာကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ရှိပြီးအိန္ဒိယရဲ့ကန့်သတ်ဝယ်ယူမှုတွေကြောင့်2018-2018ဘဏ္ဍာနှစ်မှာဝင်ငွေလျှော့ချသွားကြောင်းကုန်တွေကပြောပါတယ်။